2015ခုနှစ်ဩဂုတ်လ17ရက်နေ့ကနေစပြီးမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုသွားရောက်လည်ပတ်မဲ့သူတွေဟာပြည်ဝင်ခွင့်ဗီဇာတောင်းဆရာမလို့တော့ပဲခီးသွားခွင့်ရပါပြီ။ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကထိုင်းနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေကနားလည်မှုစာချွန်လွှာ MOU လက်မှတ်ရေးထိုးပြီးနှစ်ပတ်အကြာမှာအခုလိုဗီဇာကင်းလွတ်ခွင့်ပြုတာဖြစ်ပါတယ်။မအေးမှာတင်ပြပို့ထားပါရရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံနိုင်ငံကြားရေးဝန်ကြီးတွေဟာပြီးခဲ့တဲ့လကုန်ပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်နဲ့ပတ်သက်လို့နှစ်နိုင်ငံသဘောတူညီမှုရပြီးလက်မှတ်ရေးထိုးခဲ့တာပါ။ထိုင်းနဲ့မြန်မာနိုင်ငံမှာနေထိုင်ကြသူတွေအလဲပတ်သွားလိုသူတွေဟာဩဂုတ်လ17ရက်နေ့ကစတင်ပြီးပြည်ဝင်ခွင့်ဗီဇာခွင့်ပြုချက်တောင်းစီရမလို့ပဲခရီးထွက်လို့ရတဲ့အတွက်မြန်မာကနေထိုင်းကိုအလဲပတ်လာကြတဲ့ခရီးသွားတွေစတင်သွားလာနေပြီဖြစ်ကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကတန်အမတ်ဦးဝင်းမောင်ကအခုလိုပြောပါတယ
်။ဒီကနေ့ကျွန်တော်တို့လက်မှတ်ထိုးပြီးချင်းမိုင်မှာထိုးပြီးလက်ပတ်တွေအတွက်ဝင်တယ်ဒီနေ့စပြီးတော့ဝင်နေနေတယ်ဝင်ကြပြီ။ဝင်နေနေတယ်ဝင်ထွက်တယ်လို့ထွက်နေကြပါပြီ
။ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ရဲ့ထူးခြားချက်တွေကတော့ထိုင်းနိုင်ငံမှာ14ရက်သာနေထိုင်ခွင့်ရှိပြီးထက်မှန်သက်တမ်းတိုးခွင့်မရှိပါဘူး။ထိုင်းနိုင်ငံကိုအလဲပတ်သွားမဲ့သူတွေဟာထိုင်းနိုင်ငံမှာမိမိတဲခုံမဲ့လိပ်စာကိုအမှန်တိုင်းထည့်သွင်းဖော်ပြပေးရမှာဖြစ်ပါရဲ့။ဒါအပြင်မြန်မာနိုင်ငံမှာနေထိုင်တဲ့လိပ်စာကိုလည်းထိုင်းနိုင်ငံကလူ့အမှုကြီးကြပ်ရေးဌာနမှရေးသားပေးရမှာဖြစ်ပါရဲ့။ဒါအပြင် show money အဖြစ်အမေရိကန်ဒေါ်လာ900ကိုလည်းပြသရမှာဖြစ်ပါရဲ့။အခုပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ဟာလေယာဉ်နဲ့ခရီးသွားတွေသာအကျုံးဝင်မှာဖြစ်ပြီးထိုင်းနဲ့မြန်မာနယ်စပ်လမ်းတွေကနေဝင်ခွင့်ထွက်ခွင့်မရှိဘူးလို့လည်းမြန်မာတန်မတ်ဦးဝင်းမောင်ကဆိုပါရဲ့။
ဟိုလေကြောင်းပါပဲဟိုဒီဟိုဒီရပ်ပို့ပါမယ်ဟိုအဲ့ဒီတော်ရေတော်လေးရပါလေဟုတ်ကဲ့ဒီတော့ဒီနေ့ရတာပုံဝင်တော့ဝင်တာပေါ့နော်ဒီက3နဲ့ဝင်လဲဒီသိရှိတယ်ဒီကယူဒီသားနေတွေရှိတယ်ပေါ့အခုတော့
အရင်တုန်းကတော့ထိုင်းနိုင်ငံကိုသွားရောက်ဖို့အတွက်ဗီဇာလျှောက်တဲ့အခါမှာပိုင်ဆိုင်မှုတွေပြရတာကြောင့်အလဲပတ်သွားမဲ့သူတွေအတွက်အခက်အခဲတွေတွေ့ကြုံရတယ်လို့လဲထိုင်းနိုင်ငံကိုခရီးသွားနေသူတချို့ကဆိုပါတယ်
တော့သူကဟိုကလေပိုင်ဆိုင်မှုကြရတယ်လေရှိုးမနီးတွေပါလို့ဒီမြန်မာပြည်မှာပဲကိုနေနေမယ်ပေါ့နော်အဲ့အပတ်ကတော့ပဲဒီနေ့ကပြန်လာမယ်ဆိုတဲ့ပုံစံမျိုးကိုမှအိမ်နေရာတွေရှိတဲ့အကြောင်းပြရတာလေ
အရင်တုန်းကတော့ထိုင်းကိုဝင်ရောက်ဖို့အတွက်ပြည်ဝင်ခွင့်ဗီဇာရဖို့အတွက်ကတရားဝင်ငွေကြေးကဒေါ်လာ40ဖြစ်ပေမဲ့ဗီဇာရဖို့အတွက်မြန်မာနိုင်ငံမှာမိမိတို့ရဲ့ပိုင်ဆိုင်မှုတွေပြရတာကြောင့်အတော်များများကတရားဝင်လမ်းနဲ့မလျှောက်ကြပဲပွဲစားတွေနဲ့သာလျှောက်ကြတဲ့အတွက်မြန်မာကျပ်ငွေ3000ခွဲကနေ2000လောက်ထိကုန်ကြတာမျိုးတွေလည်းရှိခဲ့ပါတယ်။အခုလိုပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ရတဲ့အတွက်မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုစေဝါကူတာမဲ့သူတွေ၊ဈေးဝယ်ထွက်မဲ့သူတွေ၊အလဲပတ်လာသူတွေအတွက်အဆင်ပြေသွားမှာဖြစ်တယ်လို့လည်းခီးသွားတွေကဆိုပါတယ်။အခုဆိုရင်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုသွားရောက်လဲပတ်မဲ့သူတွေမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုသွားရောက်လဲပတ်မဲ့သူတွေဟာဒီကြောင်းနဲ့သာ14ရက်ကြာဗီဇာမလိုပဲသွားလာခွင့်ရရှိပြီဖြစ်ပါတယ်။ဒါအပြင်ထိုင်းနိုင်ငံကနေမြန်မာပြည်ကိုမပြန်သေးပဲတခြားနိုင်ငံတွေကိုဆက်သွားမယ်ဆိုရင်လည်းဒီကြောင်းနဲ့သာသွားလာလို့ရတယ်လို့ဆိုပါတယ်။နေဆက်တွေကကားတွေနဲ့သွားမဲ့သူတွေကတော့အရင်လိုပဲဗီဇာရှာရမှာဖြစ်တယ်လို့လည်းမြန်မာတန်ရုံးကပြောဆိုခဲ့ပါတယ်ရှင်။